Bangladesh ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်ပို့ရေးလုပ်ငန်းစဉ်ကိုနောက်နှစ်ဆန်းလောက်မှပြန်လည်စတင်နိုင်ခြင်းရှိတဲ့သဘောမျိုးမြန်မာနိုင်ငံသားဤဌာနအစီအမြင့်တာဝန်ရှိသူတို့က VOE ကိုပြောပါရယ်။ဒါနဲ့ပတ်သက်ပြီး Bangladesh ဘက်ကတရားဝင်အကြောင်းပြန်ကြားတာမျိုးမရှိသေးဘူးလို့လည်းပြောပါရယ်။ဒီသတင်းကို VOE မြန်မာပိုင်းသတင်းတောက်မေခကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်ရှင်
။ Bangladesh နိုင်ငံကောဘဇာဒေတာကဒုက္ခသည်စခန်းတွေမှာရှိနေတဲ့ဒုက္ခသည်တွေကပထမဆုံးအတုပ်ကိုနိုဝင်ဘာ15ရက်နေ့ကြာတာပရီနေ့ကမြန်မာဘက်ကိုပြန်ပို့ဖို့စီစဉ်ခဲ့ပေမဲ့ပြန်လာသူတယောက်မှမရှိတဲ့အတွက်မအောင်မြင်ဖြစ်သွားခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းမှာဒီစီစဉ်နဲ့ပတ်သက်လို့နောက်ဆက်တွဲဘလို့ဆောင်ရွက်ချက်မျိုးကမှထပ်ပြီးမကြားရတော့ပါဘူး။ဒါနဲ့ပတ်သက်ပြီးနိုင်ငံခြားဘလို့ဆက်လက်ဆောင်ရွက်နေတယ်လဲဆိုတာနဲ့ပတ်သက်လို့နိုင်ငံသားရေးရာဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကအခုလိုပြောပြသွားတာပါ။
အဲ့တော့ဒီဥစ္စာကိုဖြည့်ရှင်းဖို့ကဒီကျွန်တော်တို့နိုင်ငံခြားမှာဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံခြားမှာလက်မှတ်ရေးထိုးရတဲ့ MOU တွေအတိုင်းပဲကျွန်တော်တို့ဆက်ဆောင်ရွက်မှာလေ။ဆောင်ရွက်မှာဆိုတော့ဒီ repatriation process ကဒီလမ်းကြောင်းအတိုင်းပဲပေါ့။အဲ့တော့ကိုကတော့တို့ဘက်ကတို့ရဲ့ရွေးကောက်ပွဲကြောင့်တို့ဒီလုပ်ငန်းကိုတို့မစနိုင်သေးပါဘူး။အဓိကကဒီတို့ဘက်ကပြန်လွှဲဖို့ပဲ။ကျွန်တော်တို့ဘက်ကစီစစ်ပြီးသားတွေကိုတို့ပြန်လွှဲဖို့ပဲ။ကျွန်တော်တို့စီစစ်ပထားတာရှိတယ်။ကျွန်တော်တို့ဘက်ကပြန်ပို့ပေးပါဆိုပြီးပြောထားတဲ့သူတွေစိတ်ရင်းလည်းရှိတယ်။အဲ့ဒါတွေကိုဘင်္ဂလားဒေ့ရှ်ကပြန်ပို့ပါဒီလုပ်ငန်းစဉ်ကစမှာလေ။ဘင်္ဂလားဒေ့ရှ်ဒီအစိုးရတာဝန်ရှိသူတွေကတို့သတင်းဌာနတွေကိုတို့ပြောတာရှိတယ်။အဲ့ဒါဘာလဲဆိုတို့နိုင်ငံမှာလည်းအဲရွေးကောက်ပွဲလုပ်ဖို့ရှိတဲ့အတွက်ဒီရွေးကောက်ပွဲပြီးမှပဲဒီပို့ဆောင်ရေးလုပ်ငန်းစဉ်တွေပြန်ဆမယ်ပြန်ဆဖို့လုပ်နိုင်မယ်ဆိုပြီးသူတို့ဘက်ကသတင်းထုတ်ပြန်တာလည်းရှိတယ်။အဲ့ဒါပဲသူတို့ကဒီဇင်ဘာ30မှာလုပ်မှာဆိုတော့အဲ့ဒီနောက်ပိုင်းကျမှပဲဒါနဲ့ပတ်သက်ပြီးပြန်ဆဆွေးနွေးဖို့ရှိမှာပေါ့လေ
။ပထမအတုပ်ကိုလက်ခံဖို့အားလုံးစီစဉ်ပြီးကမှပြန်လာခြင်းတဲ့သူမရှိတဲ့အတွက်အစီအစဉ်အထမမြောက်ဖြစ်သွားတဲ့အပေါ်ဦးစိုးဟန်ကအခုလိုပြောပါတယ်။
ဒါမအောင်မြင်ဘူးလို့တော့ကျွန်တော်တို့မတတ်မှတ်ပါဘူး။ဒါကတော့ကျွန်တော်တို့ဒီကိစ္စကတော့ငင်းချင်းညချင်းကျွန်တော်ဖြည့်ရှင်းလို့ရတဲ့ကိစ္စမဟုတ်ဘူး။ဒါကတော့ရေးရှိမှကျွန်တော်တို့ဒါဖြည့်ရှင်းသွားရမယ့်ကိစ္စ။အင်တန်ရှုပ်ထွေးတဲ့ကိစ္စ။အင်တန်နဲ့နဲ့ရှုပ်ထွေးတဲ့ကိစ္စ။ငင်းချင်းညချင်းဒါကျွန်တော်တို့ဒါဖြည့်ရှင်းလို့ရတဲ့ကိစ္စမဟုတ်တဲ့အတွက်အခုဒီဟာလေးနောက်ဆုတ်သွားတဲ့ဟာကိုလည်းကျွန်တော်တို့ကဒါမအောင်မြင်ဘူးလို့တော့ကျွန်တော်တို့မတတ်မှတ်ပါဘူး။သူတို့ရွေးကောက်ပွဲပြီးတော့သူတို့ဘက်ကပြန်ပြီးတော့ဟာလာဒါစကားပြန်ပြောလာမယ်ဆိုကျွန်တော်တို့နှစ်ဖက်ပြန်ညှိနှိုင်းပြီးတော့ဒီကိစ္စလုပ်ငန်းတွေဆက်လုပ်တော့မှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့တို့ကလည်းဒီဘက်မှာပြင်ဆင်ချိန်တောင်ပို့ရတာပေါ့နော်။ကျွန်တော်တို့ဒီဘက်မှာဆိုရင်ဟာနေရာချတာရေးနော်သူတို့တို့ကျွန်တော်တို့ပို့ပြီးတော့ဟာလာတက်လာဆိုလဲတက်လာကျွန်တော်တို့အချိန်ပို့ရတာပေါ့နော်။ဟုတ်ကဲ့
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားအောက်တိုဘာ30ရက်နေ့ကသဘောတူထားတဲ့အတိုင်းဒုက္ခသည်ပြန်ပို့ရေးပထမတုပ်အဖြစ်ဒုက္ခသည်2000ကျော်ကိုနိုဝင်ဘာ15ရက်နေ့မှာစတင်ပို့ဆောင်မှုစီစဉ်ခဲ့တာပါ။ဒါရင်မကကိုယ်ပစားကဒုက္ခသည်စခန်းမှာမြမဘက်ကိုမပြောင်းခြင်းဘူးလို့ကြွကြော်ပြီးဒုက္ခသည်ရာနေချီဆန္ဒပြခဲ့ကြတာလည်းရှိပါတယ်။နိုင်ငံသားခွင့်ရေးမရတဲ့အတွက်မပြောင်းခြင်းတာလို့လေဒုက္ခသည်တွေကဆိုပါတယ်။ပြန်ပို့ခံရမှာဆိုလို့အတွက်ထွက်ပြေးပုန်းရှောင်နေသူတွေလည်းရှိတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကဆိုထားပါတယ်။မြမအစိုးရဘိုင်းဘက်ကတော့မြမဘက်ကိုပြန်လာခြင်းတဲ့သူတွေရှိနေပေမဲ့တစ်ဖက်နိုင်ငံဘက်ကပြန်လည်ပို့ဆောင်တာမရှိဘူးလို့ဆိုထားပြန်ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံအာဏာပိုင်တွေကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုဆက်လက်လုပ်သွားမယ်လို့ပြောနေကြပေမဲ့ဘယ်အချိန်ပြန်ဆနိုင်မလဲဘလောက်အောင်မြင်မလဲပြန်လာတဲ့သူကရှိပါမလားဆိုတာကတော့အတိအကျမပြောနိုင်သေးတဲ့အခြေအနေမှပဲရှိနေပါသေးတယ်ရှင်
။မမေခသတင်းပေးပို့ထားတာပါ။